နိုဝင်ဘာလ9ရက်အမေရိကန်သမ္မတရွေးကောက်ပွဲမတန်ခင်တရင်နှစ်ပတ်လောက်လို့အော်တိုဘာလ23ရက်နေ့မှာသမ္မတဒေါ်နယ်ထရန့်နဲ့ Trump နဲ့နောက်တစ်ချိန်စကားဆစ်ထိုးဖို့အမေရိကန်ရုပ်သံ CNN ရဲ့ဖိတ်ကြားချက်ကိုဒုသမ္မတကမလာဟဲရစ်ကလက်ခံလိုက်ပါတယ်။ပြန်ပက် Republican သမ္မတလောင်း Trump ကိုလည်းလက်ခံမှုတိုက်တွန်းတဲ့အကြောင်း Democratic သမ္မတလောင်း Harris ရဲ့ CNN အဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ CNN နဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့မေးမြန်းမှုတွေပေါ်ထရန့်ရဲ့ပြောခွင့်ရတယောက်ကတော့နောက်ထပ်စကားစစ်တိုးပွဲလုံးမှာမဟုတ်ကြောင့်အစောပိုင်းပြောဆိုချက်ကိုကူကာတုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကပထမဆုံးအကြိမ်သမ္မတလောင်းနှုတ်ရဲ့စကားစစ်တိုးပွဲမှာတော့ဒီမိုကရက်တစ်သမ္မတလောင်းဟဲရစ်အသာရခဲ့တယ်လို့စစ်တမ်းတွေကဖော်ပြခဲ့ကြတာပါ။သမ္မတလောင်းထရန့်ကတော့ရွေးကောက်ပွဲမတိုင်ခင်နောက်ထပ်စကားစစ်တိုးလို့မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲသူ့ကိုယ်ပိုင် Truth Social လူမှုကွန်ရက်မှာပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လတဲ့ထရန့်နဲ့စကားစစ်တိုးရမှာသမ္မတဂျိုးဘိုင်ဒန်ရဲ့ဆွမ်းဆောင်ရည်အားနည်းချက်ကြောင့်ဒီမိုကရက်ပါတီတွေနဲ့ကျွမ်းကျင်သူတွေကဝေဖန်မှုတွေထွက်ပေါ်ခဲ့ရကရွေးကောက်ပွဲကနှုတ်ထွက်ကြောင်းသမ္မတကကြေညာခဲ့ပြီးဒုသမ္မတ Harris ကိုထောက်ခံကြောင်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ။